ီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစင်အစိုးရလက်ထက်မှာတော့ငါတော့သူကစစ်အစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ကသတင်းမီဒီယာအပါဝင်ပေါ့လေလွတ်လပ်ခွင့်တွေတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးကြိုးစားလှုံ့ဆော်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူတို့ကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရတာနေပြီးတော့အရင်ဦးသိန်းစင်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုတည်င်းရယူခွင့်ကလည်းကျွန်တော်တို့လွတ်လွတ်လပ်လပ်မရဘူးဖြစ်နေတယ်။ဆိုတော့ပြည်ထဲမှာတည်င်းယူရတဲ့အခါတမန်ဦးသိန်းစင်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းတက်ကြလို့အင်တာဗျူးလုပ်လို့ရတယ်။အစိုးရတာဝန်ရှိသူပြောရေးဆိုခွင့်ရှိသူတွေလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်။ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့တည်င်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်၊ကန့်တတ်တယ်၊လွတ်လပ်ခွင့်မရှိဘူး။အထူးသဖြင့်တော့အားလုံးလည်းသိကြတဲ့အတိုင်းပဲဖန်ဆီးမှုတွေကလည်းပုံများလာတယ်ကျွန်တော်ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့တည်င်းယူခွင့်မရှိဘူးကန့်တတ်ခံရတယ်ဆိုတာကတော့သိတာပါတယ
်ဆိုတော့ကိုဇော်ဝင်းရင်တာဝန်ထမ်းဆောင်ခဲ့ခြင်းကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေကိုမြင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD ဆက်တက်လာပြီးတဲ့နောက်မှာဆွန့်ရှုံသွားတယ်ပေါ့
ဆွန့်ရှုံသွားတယ်ဟုတ်တယ်မပြောရတာလားမပြောချင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြေ
ဟုတ်တယ်တဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ရဲ့မှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီခမ်းအနားကအခမ်းအနားပြီးတော့ကွန်မန်ဒီတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်တော့ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အတင်းညင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူ့နောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရောရောပဲသူကကျွန်တော်ပြောပါမယ်သူဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြည့်ပေးသွားတယ်ပေါ့နော်ဆိုလို့ကျွန်တော်ဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လုပ်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောချင်ဘူးဖြစ်နေတယ်
။ဟုတ်ကဲ့အဲပညာရေးဝန်ကြီးကနမူနာပေးရပါဆိုအဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်လာအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တားမြစ်ထားတာမဟုတ်တော့ကတုံတရားအချင်းနဲ့ဖန်တီးထားတယ်ထင်တာ
။ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီဒုံတရားဖန်တီးထားတယ်လို့ထင်တယ်။ဘာလို့လဲဆိုတော့အလုံးတပြေးညီဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လားလူလားလားပြောတဲ့လူမရှိသလောက်ဖြစ်နေတာကိုဆိုတော့ဘု து အမှာကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တယ်ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံနေနေရမှာဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ရတာနဲ့နားရှင်လို့အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကပြန်ဝင်ကြီးဆိုရင်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့မြရာမြို့မှာရှိတဲ့ပုံကနဲ့ဆက်ဆံနေဘူးတွေ့ရ
အဲ့လိုမျိုးမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တရားလည်းဒီအများပြည်သူတိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ
်နောက်အဲ့ဒေသဆိုင်ရာဒေသန္တရဝန်ကြီးချုပ်ကဒီနေ့တိုင်းအစိုးရအဖွဲ့ဝင်နဲ့ဆက်ဆံတဲ့ဟာကောကွဲပြားသွားတာရှိလားဟိုတုန်းကထင်သူခံပါလားအ
ဲ့ဒါတော့ကွဲပြားသွားတယ်ကျွန်တော်ဒီနေ့တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခွင့်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခွင့်ရတယ်လွတ်တော်ထဲမှာဒီသမရပြန်ပြစ်စာကျင်းစုပွဲခန္ဓာတော်ကသူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ရဲ့ပြဿနာအခြေအနေတွေသူ့ရဲ့သမရတဲ့ဘောအမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းတိုင်းကိုလွတ်လပ်လပ်လပ်ပဲဟိုဖြည့်သေးသွားတာတွေ့ရတယ်။ဆိုတော့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကြွားနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော်။
ဟိုဦးသိန်းစင်အစိုးရလက်ထက်တုန်းကရောပြည်내တိုင်းဝန်ကြီးချုပ်တွေကိုချင်းကပ်ဘူးလားအဲ့တုန်းကရောရဘူးလားဒီလို
အဲ့တုန်းကတော့ကျွန်တော်မချင်းကပ်ဘူးမရဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောရတာကအဖန်စီကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တပြောင်းနဲ့အဲ့ဒီဖန်စီမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဦးသိန်းစင်အစိုးရလက်ထက်ကလည်းပဲတင်းတောက်တော်တော်များများဟာဖန်စီခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတော့ငါဖန်ဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လား writer ဆိုရင်တော့နိုင်ငံတကာသတင်းဌာနတွေနဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော်ဟိုတော့လည်းဖန်ခဲ့တာပဲဒီမှာဒီမှာ local media စနစ်ညာပတ်သက်တဲ့ဆိုင်ရောအဲ့ဒီဖန်ဆီးကိစ္စကဘယ်လိုနှိုင်းရှင်တွေးမိလဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလို तू ကနိုင်ငံတကာအခြေဆိုင်သတင်းဌာနရဲ့နိုင်ငံဆိုင်သတင်းတော့တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်ဆက်တိမကံဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းနဲ့ပါလိမ့်မယ် နောက်တစ်ခုကနိုင်ငံတကာကအာရုံစိုက်တာကရိုက်တာဖြစ်နေတာအပြင်ကိုဒီဒီမိုကရေစီအစိုးရပါဆိုပြီးတော့ဟိုကြွေးကြော်ပြီးတက်လာတဲ့အစိုးရလက်ထက်မှာမှဖမ်းရသလားဆိုတဲ့ဒီအံ့ဩမှုလည်းပါလိမ့်မယ်ထင်တယ်ကျွန်တော်တပန်းရ
ဟုတ်ကဲ့ပါဦးသိန်းစိန်အစိုးရလက်ထက်ကအဖမ်းဆီးတချို့ဆိုလဲဟောက်တော့ရှိမှာပေါ့ဆိုတဲ့သဘောမျိုးနဲ့များမြင်ရသလား
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါဆိုတော့ပထမကျွန်တော်ဆက်စပ်ရင်းပြောခဲ့တာအဲ့ဒါပဲဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့စစ်အစိုးရတပိုင်းအရသာအစိုးရဆိုမြင်တဲ့အခါကျတော့အရင်သူ့အရှိမရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာဏာရှင်အစိုးရဖြစ်တဲ့အခါကျတော့ဦးသိန်းစိန်အစိုးရနဲ့ရှင်နဲ့တော်တော်ကြီးကိုလွတ်လပ်နေတာဟုတ်သူကအဲ့တော့အခါကျတော့အံ့ဩစရာအသိမရှိဘူးဖြစ်နေဒါပေမဲ့အခု NLD အစိုးရလက်ထက်ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေမှာမှပြောင်းပြန်ပြန်ဖြစ်သွားတယ်လို့ဖြစ်နေတယ်ဒီနေရာမှာကျွန်တော်တခုထောက်ပြီးတော့ပြောချင်တာကအခုသမရသည့်ဦးဝင်းမြင့်ပေါ့နော်ဦးဝင်းမြင့်ဟာသူသတင်းမီဒီယာဟာအရေးကြီးတယ်သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံမှာလိုအပ်တယ်ဆိုတာကိုသမရကသူ့ရဲ့ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာသူထည့်သွားသွားတယ်။နောက်နိတိကူမိန့်ခွန်းသမရထပ်ပြောတော့လေသူကအဲ့ဒီကိစ္စကိုပဲဒေါ်ဆန်းစုကြည်ကလည်းဒီကိစ္စကိုထည့်ပြောတယ်ဆိုတော့ဟိုကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာသတင်းမီဒီယာအပေါ်ထားရှိတဲ့သဘောထားအနေနဲ့များပြောင်းလာပြီလားသမရသည့်နဲ့အစိုးရသည့်အဖွဲ့နဲ့အတူပေါ့နော်ဆိုတာတော့နည်းနည်းစဉ်းစားကြရဖြစ်လာတာပေါ့အ
ဲ့ဒါတော့ကိုယ်တိုင်သမုဆီရသည်ကတော့နောက်တင်ရှင်ဆိုတော့ကျုံသွားမှာ
ဟုတ်ကဲ့အခုသမနာတက်ကတော့တလဝဲလောက်ရှိသွားပြီပေါ့လေဘာမှတော့ဖြစ်လာတာမတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကကနည်းနည်းလေးထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့
နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပူဇော်ခင်းတဲ့ဟိုလူကတော့ခဲ့တယ်နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကတော့ဘယ်လိုတန်းရှင်စရာတွေ့လာသူစုံပြတုတ်တက်လာပြီလားဟိုလူကကျွန်တော်ဗမာပြည်မှာမီဒီယာလှလခန့်သိမရှိခဲ့အောင်ပြစပြီးတော့ဖွင့်ပြီးဆိုလူကတော့နည်းနည်းပါပါတဲ့တကြီးမှာကြာမှာပေါ့လေနည်းနည်းလွယ်နေတာတော့ ethics ကအစသူရဲ့ဆောင်းစီအတက်ကိစ္စတွေကအစဒါကြောင့်ကျွန်တော်ဒီနေ့ကတော့တလောလုံးကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိရမှဒီ Facebook မှာရဲရီကိုဒေါသထွက်ပြီးတော့ဖြစ်နေကြအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီရောက်ဟောဘယ်လိုပြောလဲကိုဆိုနေတယ
်ကျွန်တော်ကိုယ်တိုင်လည်းဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စတမနာရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေเนี่ยดิมีเดียตะมาริจาเนี่ยมาไถ่ไต่ตนเรายินสายเนี่ยปฏิบัติขึ้นไปแล้วตนกูไรเนี่ยไอ้มาปาแก่เลยโหญิญญะขุนญะเลยแท้มาป้อโหตูรุก็ลุตอตวินกาดิเมเปดาโรดิจ้างเจ๋งดาโรเคสะเรโหตะดิ้งอยู่โบมาตูรุก็กั้นตัดเลยดับบ่ไม่ย่าอูแคมราแม่เอาเบเนียไปย่ามาเบเนียอยู่ยอมซะกั้นตัดตะดิ้งมีเดียตะมาเดียแล้วไม่จีน่ะผู้ป้อเนาะตูรุแล้วตะดิ้งหลูจินในคาจาโรဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လောက်တာလဲဆိုပြီးအဲ့လိုအပြန်အလှန်ကြောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုတော့ကျွန်တော်ကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့မင်းတို့ချုပ်ချယ်လွန်းတယ်လို့တသက်မှတ်ထမြင်နေတာမဟုတ်သလိုအစိုးရဘက်ကလည်းအချင်းချင်းချုပ်ချယ်ကန့်တတ်နေတာမဟုတ်ပါဘူးနောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့သတင်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော
်နောက်တစ်ခုနောက်ဆုံးပဲဆိုတော့ကျွန်တော်ဒီကမီဒီယာပမောက္ခတယောက်နဲ့ဒီကောက်ပွဲကာလကအဲ့မတိုက်ခင်ဆုံးကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလောကထဲကိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်ဆိုတော့သူက activist minded ကြီးအဲ့လို concept ကအဲ့လိုဖြစ်နေရတယ်တွေ့ရတယ်ဆိုတော့သူကတော့အစ်တောင်အရှက်တစ်ခုလုံးအထူးသဖြင့် Indonesia ကြီးကကျွမ်းကျင်သူပါမှာခေါ့ဆိုတော့သူကပြောတယ် Indonesia မှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတော့ဆိုအဲ့ဒီဟာလည်းတဖြည်းဖြည်းတော့သူမကျော်ဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံမီဒီယာလောကရောကိုစော်ဝင်းနိုင်အဲ့ဒီ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရင်းလာပြီးတော်လေးသဘောထားအဲ့ဒီ activist သဘောထားရဲ့ကြောင်းလဲလာပြီးလို့ထင်တာ
အဲ့ဒါတော့တိတ်ပြီးတော့ထူးခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်ဒါပုံမှန်နေနေကျွန်တော်တို့ဝန်ခံမယ်ဆိုရင်တော့ကျွန်တော်တို့မီဒီယာအထူးသဖြင့်ပြည်ထောင်မှာရှိနေတဲ့မီဒီယာရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်လေးတော့လူသေးတယ်လို့ကျွန်တော်ထင်တယ်။ဟောဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်ရည်အတွက်လုပ်တဲ့ media သမားမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။ media အတွက်တည်တည်ဆန်းဆန်းလုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်။ကျွန်တော်တို့အချိန်တော်တော်လေးတော့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့ media ဟာ media ကျင့်ဝတ်နဲ့အညီ media လုပ်ငန်းကိုပဲလုပ်ရမယ်ဆိုတဲ့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်။အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်တိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ်။
တဝီယောတကယ် neutral ဗမ်လိုက်ဖက်နဲ့ media ပြည်ပြည်ရင်းရေးတာကို media ပြိသက်ပေါ်လေ media ကိုဖတ်တဲ့မြန်မာပြိသက်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင့်ပြီးရေးတာအခုဆိုရင်အမျိုးသားရေးကိုဥစားပြီးပြီးရောရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလေးစဉ်းစားမိတယ
်ကျွန်တော်အဲ့ဒီကိစ္စကတော့ media နဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်မြင်မိတယ်ဗ ဘာလို့လဲဆိုတော့ငါလူမဟုတ်ရင်တို့ငါရံသူပဲဆိုတဲ့ဟာပဲမြင်နေကြတယ်လူမှုကွန်ရက်တွေကလည်းအခုကအမတန်ကြက်ပြန့်တော့ကိုရေးကျင်တာကိုကိုယ့်အနေကိုဆွဲပြီးတော့ရေးလို့ရတဲ့အခွင့်အရေးရှိနေတော့တော်တော်လေးကိုစီးချဖို့ကအမတန်လွယ်တဲ့ကိစ္စဖြစ်နေတယ်ဆိုတော့တင်းမီဒီယာကြီးတွေပေါ့နော်ကျွန်တော်တို့အများစုကလက်ခံထားတဲ့ VOA BBC RSA စသဖြင့်ဒီမီဒီယာကြီးတွေဘာပြီးတယ်မှာဆိုတော့11လို့လို့ The Voice လို့မျိုး7 Media လို့လို့မျိုးဟိုတိတ်ခါရှိရှိနဲ့ဟိုပေါ့ရက်တည်နေတဲ့တင်းဌာနအကြီးကြီးတွေပေါ့အဲ့ဒါကြီးတွေအပေါ်မှာလူတွေရဲ့အမြင်ကလည်းဟိုပြောင်းလဲဖို့တော့လိုလိမ့်မယ်ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ကမက်ဆင်ဂျာတက်တက်တာဖြစ်တယ်ဟိုကျွန်တော်တို့ကပြောလိုက်တဲ့အတွက်ကျွန်တော်တို့ရဲ့သဘောမဟုတ်ဘူးဆိုတာကိုလူတို့ကမသိသေးဘူးအဲ့ဒီလူတို့ရဲ့ရင့်ကျက်မှုကလည်းအဲ့ဒီဘက်မှာအားနေနေတယ်လို့ကျွန်တော်ကမြင်တယ်ဆိုတော့အဲ့ဒီဟာကတော့လူတို့အနေနဲ့ရင့်ကျက်လာဖို့ကတော့တော်တော်လေးအရေးကြီးတယ်ထင်တယ်